ကမ္ဘာရွှေဈေးတက်မှုပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာလည်းရွှေဈေးတွေကတရရိပ်တက်လာနေတဲ့အပြင်ပြည်တွင်းရွှေထုတ်လုပ်မှုကလည်းကျဆင်းနေတဲ့အကြောင်းရွှေနန်းတော်စိန်ရွှေရတနာဆိုင်ပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကပြောဆိုလိုက်ပါတယ်။အိမ်ချမ်းမြေနဲ့ရွှေကိုအဓိကဝယ်ယူစုဆောင်နေရှိတဲ့မြန်မာတွေကြားမှာတော့လက်တလောပြောင်းလဲမှုတွေကဘာတွေရှိနေပါသလဲ။ဒီအချက်ကြောင့်မြန်မာစီးပွားရေးအခြေအနေတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေပါသလဲ။လာမယ့်နှစ်ပိုင်းတွေအတွင်းမှာပြည်တွင်းစီးပွားရေးအလားအလာဘလို့ခံမှန်းနိုင်ပါသလဲဆိုတာတွေကိုတော့ရွှေနန်းတော်စိန်ရွှေရတနာဆိုင်ပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကို VOA Washington DC ရုံးမှာဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာနားဆင်နိုင်ပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာအောင်ကျော်ဝင်းခင်ဗျာကျွန်တော်တို့ဒီအမေရိကန်ကိုရောက်တော့မှ VOA ကိုလာလဲပြောခလို့အင်တာဗျူးခွင့်ပေးတာကျေးဇူးပဲ
။အာကျွန်တော်တို့ကလည်းဂျုံတုံးအင်တာဗျူးခံရတာကျေးဇူးပါ
။ဒီလိုဒီရွှေဆိုင်နေလက်ဝဲရတနာဆိုင်နေပတ်သက်လို့ကျွန်တော်စိတ်ဝင်စားတဲ့အချက်ကရွှေကိစ္စပုံများတယ
်။အ
ဓိကဖြစ်ပါလဲဆိုတော့မြန်မာဒလိထုံးစံပါပေါ့နော်
။ဟာ
ဒီပတ်စံအရင်းနှီးနည်းနည်းရှိလို့ရှိရင်မြေဝယ်ပြီးတော့အဲစုဆောင်ထားတယ်ဒါမှမဟုတ်လို့ရှင်ရွှေဝယ်ပြီးတော့စုဆောင်ထားတယ်ဆိုရင်ဒလိရလည်းရှိအောင်
ဟုတ်ကဲ့ပါ
အခုကမြေစည်းတွေတော်တော်လေးကိုမကြည့်မငြိမ်ဖြစ်တယ်ဆိုတော့ရွှေဝယ်ပြီးစုဆောင်တယ်ဆိုရင်ဒလိအထာရောဘယ်လိုအခြေအနေရှိ
ဟုတ်ကဲ့ကျွန်တော်တို့မြန်မာလူမျိုးတွေကငကိုရီးယားရှို့လက်ချိုက်တယ်ခင်ဗျပြီးတော့ကျွန်တော်တို့မြန်မာမှာစကပုံရှိတယ်လေရှိရင်တစားပေါ့မရှိဝမ်းစာပေါ့ရှိတဲ့ပတ်စံလေးရှိရင်ရွှေလေးဝယ်ထားမယ်ဝတ်လို့လည်းရတယ်နောက်စုလို့လည်းရတယ်ငွေလိုတဲ့အခါမှာရွှေက liquidity power အားကောင်းတာကိုချက်ချင်းငွေဖြစ်တာပေါ့ဖြစ်တော့အခုနောက်မြေတဲ့မိကုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရွှေရတော့ဟိုးတုံးနဲ့ဟိုးတုံးကဆိုတော့ကျွန်တော်သိတလောက်တော့2000ခုနှစ်နောက်ပိုင်းမှာပို့ပြီးတော့ကျွန်တော်တို့ရဲ့ currency ကပို့ပြီးတော့ fluctuate ဖြစ်တဲ့အနေညင်နေများတယ်ပေါ့နော
်
မြန်မာငွေတန်ဖိုးကကျကျတာများတယ်အဲ့လိုဖြစ်တဲ့အခါမှာပြည်သူပြည်သားတွေကငွေတွေကရွှေကြိုက်တဲ့အလေးထားရင်အဲ့လိုမျိုးကိုယ့်ရဲ့ငွေကြီးကျဆင်းတာကိုကာကွယ်ဖို့အတွက်ဆိုပြီးတော့ငွေမစုဘဲနဲ့ရွှေကိုစုတယ်စုတဲ့အခါမှာကျတော့ဟိုးတုံးကတော့မအခောက်တုံးစုတဲ့လူရှိတယ်နောက်အထည်ဆိုတဲ့အရောတဲ့တတ်တာတဲ့အထည်တွေကိုစုတာပေါ့နော်အဲ့လိုမျိုးပုံများတယ်ပေါ့သို့တော့အဲ့ဒီအလေးထားအခုနောက်ပိုင်းမှာမရှိဘူးလားဆိုတော့ရှိသေးတယ
်
သို့တော့လည်းအဲ့ဒီအချိန်နဲ့ရှင်မယ်ဆိုတော့နည်းနည်းလေးတော့ယော့လာတယ်ဘာလို့လဲဆိုတော့အဲ့တဝါရှိနေတဲ့လူတွေရဲ့ဘယ်လိုပြောမလဲဝင်းဝေးနော်နာပါချီစင်ပါဝါပြီးတော့ရွှေစည်းအခုအချိန်မှာရှိနေတဲ့လူတူချင်းစီရဲ့ဝင်းဝေ
း
နောက်ပြီးတော့ရွှေစည်းအဲ့ဒီအချက်ဒီပေါ်မှာမူတည်ပြီးတော့ရှိတော့ရှိတယ်သို့တော့ငကိုတဲ့ရှင်တော့နည်းနည်းလေးယော့သွားတယ်ဟိုးတော့ကတော့ပုံများတယ်ခင်ဗျ။ဟု
တ်ကဲ့။အခုလောလောဆယ်အားဖြင့်တော့ဒီရပိုင်းတွေဒီလာပိုင်းတွေကိုကြည့်မယ်ဆိုရင်ရွှေဈေးကတက်တက်လာတယ
်။ဟုတ်ကဲ့
ခင်ဗျ။ဒါဆိုလို့ရှိရင်73,600လောက်တောင်ရှိမှာ
ဖြစ်တယ်။ဟုတ်တယ်ဟုတ်ကဲ့ခင်ဗျ။ဟု
တ်တယ်တကြတော
့။တမ်းပါတယ်ခင်ဗျ။ဆ
ိုတော့ဒီရွှေဈေးတက်လာတဲ့ဒီပြန်တက်လာတဲ့အကြောင်းကဘာကြောင့်လဲခင်ဗျ
။ရွှေဈေးတက်တဲ့အကြောင်းအရတော့ကျွန်တော်တို့ကကြည့်လိုက်ရင်တော့အဓိကတော့ကမ္ဘာရွှေဈေးပဲ။ကမ္ဘာရွှေဈေးကိုယ်တိုင်ကဒီ3-4 လအတွင်းဒီနှစ်ပိုင်းမှာပေါ့နော်တအောင်စားကို1100လောက်ဒီကျသွားနေပေါ့အခုဆိုရင် 1440 1430 အဲ့နာမှာကျွန်တော်တို့ဖြစ်နေတာတွေ့ရတယ်ဆိုတော့ကမ္ဘာရွှေဈေးကိုယ်တိုင်ကနံပါတ်1တက်တယ်ပေါ့ပြီးတဲ့အခါမှာကျွန်တော်တို့ကဟိုဟာပေါ့ရွှေဈေးကိုတွက်တဲ့အခါမှာကမ္ဘာရွှေဈေးနဲ့ကျွန်တော်တို့ရဲ့မြန်မာငွေ currency ပေါ့ငွေလဲနှုန်းနဲ့ပြန်ပြီးတော့ချိတ်ဆက်တယ်ခင်ဗျအဲ့လိုချိတ်ဆက်ကမှာကျွန်တော်တို့ရဲ့ဟိုတုန်းကတော့ကမ္ဘာရွှေဈေးကျရင်ဗမာပြည်ရဲ့ငွေလဲအိုနေပေါ့ US dollar exchange ကတက်တယ်ဆိုရင် US dollar exchange ကကျသွားတယ
်
ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့တိုက်ပြီးမှာဘိုးဘန်းတွေပြီးတော့အသေးချာလေးလုတ်တဲ့အခါမှာကျွန်တော်တို့ရဲ့ငွေတန်ဖိုးကပြောမယ်ဆိုရင်လွန်ခဲ့တဲ့နှစ်နှစ်3နှစ်5နှစ်တက်ဆိုင်တော့နည်းနည်းလေးငြိမ်တဲ့ဘက်မှာဖြစ်နေတယ်ဥပမာဒေါ်လာကို1530ရာနေပြီးတော့20ချားထဲမှာငြိမ်နေတယ
်
အဲ့လိုမျိုးငြိမ်နေပေါ့နော်ငြိမ်တဲ့အခါကျတော့ဟိုတကယ်လို့ဒါဒေါ်လာစီးမငြိမ်ပဲနဲ့အတက်ကျကျရင်ပို့ပြီးတော့ဒီရွှေစီးကမ္ဘာရွှေစီးတက်တာနဲ့ဆိုပို့ပြီးတော့ဟိုကျွန်တော်တို့ပြည်သူတွေပို့ဆာဖာဖြစ်မယ်ပေါ့နော်အခုတော့ငြိမ်နေတဲ့အတွက်ကြောင့်နည်းနည်းလေးကျွန်တော်တို့ဘက်မှာခုတာခန္ဓာရှိတယ်သို့တော့ရွှေဈေးတက်ရတဲ့အကြောင်းရင်းကတော့နံပါတ်1ကမ္ဘာရွှေဈေးပေါ့
ဒီရွှေဈေးတက်တာတွေဒီအခြေအနေကိုကြည့်လို့ရှိရင်မြန်မာစီးပွားရေးနဲ့ရောဘယ်လိုဆက်ဆက်ပြီးသုံးသပ်လို့ရအောင်လဲပြည်တွင်းစီးပွားရေးပေါ့ပြည်
တွင်းစီးပွားရေးပေါ့
ဟိုအဲ့ဒါဟိုကျွန်တော်ပြောတာနိုင်ငံအဆင့်အရလို့မဟုတ်ဘဲနဲ့လူတူးချင်းစီဒါမှမဟုတ်ပြည်သူတွေအကြောင်းမှရှိနေတဲ့စီးပွားရေးအခြေအနေတွေနဲ့ရောဘယ်လိုဆက်ဆက်မလဲ
အခုဒါမှန်တာပြောမယ်ဆိုတော့ရွှေဈေးတက်တဲ့အတွက်ကြောင့်ပြည်သူတွေကတော့ဝယ်ဖို့တဲ့ပြန်ပြီးတော့ငွေဖော်ချင်ကြတယ်ခင်ဗျသူတို့ဝယ်ထားငွေဖော်ချင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့တီးတလောက်တော့ဒီတလအတွင်းမှာမ เนี่ยมาปีเอชวีซีอาสักชั่วโมงกันนู่นเราเจ็ดเด็กเขมียเจ็ดเด็กเขามาจ้ารอที่ช่วยอาโมเวจีโน่ชีเนชูเปียนาบิโรยาวเนี่ยบ่ยาวเนี่ยตุลูกาเวนเวเมนับกว่าจ้ารอโฮมลงเนี่ยเอเวนเวเมสุดรอเปียวเมสุดรอยาวเวรีป้าบ้าเลยเขมียป้าบ้าเลยนับกว่าจ้ารอเจ้ารอคุณอาเปียวตุลูบ่ที่ช่วยซีอาเราเจ็ดล้านเลยนับกว่าปีรอการันซีอาเลยปีเกเรนี่เนี่ยดีนี่จ้าเรามาสังหายาเกย์นู่นเราเจ้ารอวิจิจ้าบ้าเลยวิพังบ้าเลยบ่ ဖြစ်ပေမဲ့လူတဦးချင်းစီရဲ့ဝင်ငွေဟာအခုနောက်ငွေဖောင်းပွားတဲ့လောက်လူတဦးချင်းစီရဲ့ဝင်ငွေဟာမတက်လာဘူးခင်ဗျမတက်လာတဲ့ခါမှာလူတွေရဲ့ပါချေးစင်ပါဝါကျသွားတယ်ဆိုတာကျွန်တော်တို့ရဲ့ရွှေနန်းတော်မှာ15နှစ်ဇတိုက်ပေါ့ကျွန်တော်တို့ statistics တွေရှိတယ်ဟိုငွေကြေးဘလောက်နဲ့ဘလောက်ကြားအဝယ်များတဲ့ဥပမာ9သိန်းကြားလား9သိန်းနဲ့10သိန်းကြားလား10သိန်းနဲ့350ကြားလားအဲ့လိုမျိုးကျွန်တော် ratio တွေရှိတယ်ခင်ဗျအဲ့ဒီ percentage ကိုကြည့်လိုက်တဲ့အခါမှာပို့ပြီးတော့တိတိတသာတွေ့ရတယ်ဆိုတော့ရဲ့သဘောကတော့ခြုံပြောမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးတည်ငြိမ်ပြီးတော့ဟိုအားပြော့နေတဲ့အနေအထားမှာတော့တေချာပေါက်တွေ့ရတယ်လူတွေရဲ့ purchasing power ကျသွားတာကိုလည်းတွေ့ရတယ
်ဒီအချိန်နဲ့အခုဒီတိုင်းပဲဆက်သွားနေမယ်သဘောလို့ထင်လားဘာဖြစ်လာမယ်ထင်လဲ
ကျွန်တော်တို့ကတော့ market mechanism ရတော့ market ကြီးအားတိတ်ပြီးတော့အေးသွားပြီဆိုတော့တစ်ချိန်မှာတော့နည်းနည်းတော့ပြန်လိုက်လာမယ်ပေါ့နော်ဒါပေမဲ့အဲ့ဒီလိုလိုက်ဖို့ကြတော့အခုနပြောတဲ့ဟိုနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ဒါတွေကလည်းအကုန်လုံးချိတ်ဆက်နေတယ်ခင်ဗျအဲ့လိုချိတ်ဆက်တဲ့ကမှာလာမယ့်နှစ်မှာကျွန်တော်တိုင်မိမှာရွေးကောက်ပွဲတွေရှိတယ်ခင်ဗျအဲ့လိုမျိုးရွေးကောက်ပွဲကာလတွေဆိုလဲတက်ဆိုင်ရာဟိုနိုင်ငံရေးပါတီတွေအလုတ်ရှုပ်တဲ့အချိန်အစိုးရတဲ့အလုတ်ရှုပ်တဲ့အချိန်နောက် investor တွေကလည်းစောင့်ကြည့်နေတဲ့အချိန်ပြတော့ကျွန်တော်ထင်တယ်ဒီ2020လောက်အထိတော့ဒီလိုမျိုးပဲသွားမလားဆိုတာတဲ့အနေအထားလေးကျွန်တော်မြင်တယ်ခင်ဗျဘာလို့လဲဆိုကျွန်တော်ဒီနှစ် April လ January လတည်းကျွန်တော်သတိထားမိတယ် sales တွေကိုကြည့်လိုက်ကျွန်တော်သိပြီအဲ့လားဆိုရင်ဒီအရန်ရောက်ရတဲ့ဒီ January ကနေ April လမှာ sales တွေတော်တော်လေးကိုငြိမ်နေပေါ့နော်ဆိုတော့ငကိုနှစ်တည်းနှစ်တည်းကိုမပြီးဘူးဆိုရင်တော့ဒီမိုးရင်းမှာပို့ပြီးတော့စင်းသွားမယ်ဆိုတာကိုကျွန်တော်တို့က psychologically တော့ကြိုးပြီးတော့ prepare လုပ်ထားတယ်ခင်ဗျသို့တော့ကို prepare လုပ်တဲ့အချိန်မှာပဲအခုနပြောတော့ကမ္ဘာရွှေစည်းတက်တယ်အားနဲ့သွားတိုက်ဆိုင်တဲ့ကမ္ဘာမှန်းတာရတယ်နည်းနည်းလေးပို့ထပ်ပြီးတော့ကြမှာတယ်ခင်ဗျအဲ့လားဆိုတော့ဒီပုံစံနောက်ပဲသွားမယ်ဒီကဲမစိုးဖို့ပဲကျွန်တော်တို့ကစုတောင်းရမယ်ခင်ဗျ
တော်တော်ကျွန်တော်ဝင်ကျေးဇူးတင်ပါတယ်ခင်ဗျ
โอเคโอเค thank you ပါโอเคပါ